ထားအပ်ပါသည်ဗျာ
1385ခုနှစ်နေ့ရက်လာဆန်ဆယ်ရက်2023ခုနှစ်ပေလာ28ရက်မန္တလေးတိုင်းဒေသကြီးပြည်ဝင်ခရိုင်ပြည်ဝင်မြို့နယ်အောင်ချမ်းသာရွာဓမ္မသာယာသာသနာစင်တာကျောင်းတိုက်ဓမ္မဝိဆေယသဘာဓမ္မယုံကျောင်းတော်ကြီးအတွင်းဆင်ခြင်းမှာပြုတော်သည်ပြည်ဥ့့့မြို့အလှူတရကဥနေဝင်းအောင်အလှူတရကမှဒေါ်ကျော်ကျော်ဝင်းသမမောဝေယံဖုံးမြတ်သမီးမပွင့်စန္ဒီစံ PIS International School မိသားစုတို့ဤရှင်ပြုနာသအလှူတော်မင်္ဂလာအခမ်းအနားမလိုက်မြို့ဥက္ကမောင်စောတော်မြတ်မြတ်တန်မိသားစုတနေ့တာဆွမ်းဆက်ကလှူဒါန်းခြင်းဆွမ်းဤစัจ ချအလှူတော်မင်္ဂလာအခမ်းနာနေရပေါင်းဆက်၍ဆင်းရင်ကျင့်ပါတဲ့ကုသမင်္ဂလာအခမ်းနာ၌ဟောကြားအပ်တော်အနုမောဒနာနှင့်ဩဝါဒတရားဝါမြောက်ဖွဲ့စကားကိုအနုမောဒနာလို့ခေါ်တယ်အလုတ်တင်နေပါမလုတ်တင်ဘူးလို့ဆုံးမတဲ့စကားကဩဝါဒဒီစကားလုံးနှစ်ခုလုံးဟာပါဠိစကားလုံးတွေပဲဖြစ်တယ်เนาะအနုပေါ်တတာအနုဆိုတဲ့အဓိပ္ပာယ်ကလျော့ကန်စွာလျော့ကန်စွာဆိုတာကိုလုံးတဲ့ကုသကောင်မှုလုပ်ငန်းနဲ့ပတ်သက်တဲ့တင့်လျော့တဲ့လည်းလျောညီထွေရှိတဲ့ဝါမြောက်ဖွဲ့စကားပမာရတဲ့ဝါမြောက်ဖွဲ့စကားပြောတာလို့ရှိတယ်လေအဒုဘောရဏတရားဆိုတာကိုလို့တဲ့ကုသကောင်မှုနဲ့ပတ်သက်ပြီးတော့ဝါမြောက်ဖို့ကျင့်လူဖို့ဒါအရေးကြီးတာပို့အဒုဘောရဏလို့ပြောတာဩဝါဒဆိုတော့မတာဝဲလိုက်နာကျင့်သုံးပွဲဆောက်ပွဲရှောက်ပွဲအဲ့ဒါမျိုးဩဝါဒလို့ခေါ်တာဩဝါဒဆိုတာမြန်မာလူပြောရင်တော့အဆုံးအမလမ်းညွှန်ပြတဲ့စကားလို့သူတို့ဆိုလို့နော်ကြီးတဲ့ပုဂ္ဂိုလ်တွေကငယ်တဲ့ပုဂ္ဂိုလ်တွေကိုလမ်းညွှန်ပြတာဆုဆုပါတဲ့စကားကိုဩဝါဒနော်အဲ့ဒီစကားနှစ်ရက်ပေါင်းဆက်ပြီးတော့ဒီကနေ့ကောင်းမြတ်တဲ့အလုပ်ကိုလုပ်နေကြတာဖြစ်တဲ့ပုဂ္ဂိုလ်ရှင်ပြုနာသအလှူတော်မင်္ဂလာတနေ့တာဆန်းအလှူတော်မင်္ဂလာအလုံးအောင်တခုတည်းပြောလိုက်မယ်ဆိုရင်တော့ရှင်နေမှာကုသဖြစ်ဖို့ကုသတရားကိုဥတည်ပြီးတော့လောကဆောင်ရကြတာဖြစ်ဆံကတ္တပဲဖြစ်ဖြစ်ရှင်ပြုနာသအလှူတော်မင်္ဂလာပဲဖြစ်ဖြစ်ဒီနှစ်ခုစလုံးဟာမင်္ဂလာနဲ့ရွေးချက်တဲ့လုပ်ဖို့လိုအပ်တယ်အစင်လာတစ်ခုဟာရိုးသွားတဲ့အခါမှာဟိုအနှစ်သာရတွေပျောက်ကွယ်သွားတာသိတယ်အနှစ်သာရပျောက်ကွယ်သွားရဲဆိုတာတကယ်ဥတီချက်အစင်မှန်ကိုမရောက်တော့ပဲနဲ့ခုကိစ္စကနဲ့ပြောမစို့ just for show ပေါ့ for show ဖြစ်သွားတယ်ပြတာတဲ့ပုံစံလောက်ပဲဖြစ်သွားတယ်အဲ့ဒါကြောင့်မို့အဲ့ဒါလို့မဖြစ်ရအောင်ဒီအလုတ်ဟာရှင်ပြုနာသာအလုတ်မင်္ဂလာအလုတ်တဲ့ဆန်းဆက်ကလှူဒါန်းခြင်းဆိုတဲ့ဒီအလုတ်နှစ်ခုဟာဘယ်လိုရွေကျက်ထားရမလဲစိတ်ထဲကဘယ်လိုနှလုံးသွင်းရမလဲကိုယ့်ရဲ့ intention ကဘာလဲနော်ရွေကျက်ရှိရမယ့်ဟာကဘာလဲဘယ်လောက်ထိအထိပ္ပယ်လေးနဲ့တလဲအဲ့ဒါကိုသိရှိနာလဲဘုလို့အဲ့ဒါသိပြီလို့ရှိရင်ကိုလုံးတဲ့အလုံးအတံမိုးကိုသိလာတဲ့အခါကျတော့ပို့ပြီးတော့ဝါမြောက်မှုကဖြစ်လာတယ်။ငါလုံးတဲ့အလုံးဟာသိဖွဲ့တဲ့အလုံးမဟုတ်ဘူး။အဲ့လိုလုံးတာအရေးကြီးတဲ့အလုံးဖြစ်တယ်။ဟောတမာအပြည့်ပြောမယ်ဆိုရင်ဘုန်းကြီးကျောင်းဆွမ်းကတ္တာဆွမ်းကတ္တာပါထုလေ။တန်ခါရိသွားဆွမ်းကြွေးတာပဲ။ဟောအဲ့ဒါရိဖိတ်မင်းကြွေးတာပဲ။လူရတန်းတာပဲလို့ပေါ့ပေါ့ဆဆတွေ့ရင်အဲ့ဒါလို့ င်ရမှာဖြစ်တယ်။ရှင်ပြုနာသဆိုတာအကုသသပိကိုသင်္ကန်းဝတ်ပေးတာပဲလို့သူတို့ထင်တာ။ထိတဲ့လေးနဲ့တဲ့ခံယူချက်ကရှိဖို့လို့တော့အဲ့ဒါကအပေါ်ရန်လုပ်ဖြစ်တယ်။ထိတဲ့လေးနဲ့တဲ့ကခံယူချက်ကမအားလဲလို့ဆိုဘာဖြစ်လို့ရှင်ပြုနာသအလှဆိုတာလောက်ရတာလဲ။ဘလောက်အရေးကြီးတယ်လေ။တန်ခါးတွေကိုသွားဆွန့်ဆက်ကြတာရောဘလောက်အရေးကြီးတယ်လေ။ဘယ်လိုရွေးချက်ရှိရလဲဆို။အဲ့ဒါကျတော့လေးနဲ့သွားတယ်။တံပိုးလေးပိုရှိသွားတယ်။နော်။အပေါ်ရမဟုတ်ဘူးတရား။အတွင်းတည်လို့ရှိရင်ကိုယ့်ရဲ့လေးနဲ့မှုနဲ့သွားမှာဖြစ်တယ်။အလုံးပဲကိစ္စပဲဖြစ်ဖြစ်အပေါ်ရမဟုတ်ဘူးအလေးနဲ့။ဆိုပါစို့ကိုမိပါကိုနေ့စဉ်စားစရာတောက်စရာလေးတွေပို့ပေးတာဒါအမိပို့ကျွေးတာလို့ဆိုရင်တော့ဒါအပေါ်ရမယ်။ဩအမိရဲ့ကျေးဇူးတွေရှိတယ်ဖေရဲ့ကျေးဇူးတွေရှိတယ်ထေကျေးဇူးတွေဟာတော့ဆက်လို့မကုန်ဘူး။အဲ့ဒီရွယ်ချက်နဲ့ကျတော့လေးနဲ့သွားပြန်နော်လေးနဲ့သွားတယ်။ကိုမိသားစုကျွေးတာအာမိသားစုဆိုကျွေးရမှာပဲကိုတော်ဝန်တရားပဲလို့ပြောရင်ပေါ့ပေါ့ရော့ရော့ပဲမဟုတ်ဘူးလူဘွားရောက်လာလို့ရှိရင်လှုပ်တင်လှုပ်ထိုက်တဲ့တောင်းဝဝတရားဆိုတာရှိတယ်အဲ့ဒီတောင်းဝဝတရားကိုခြေပြွန်သူဆိုတာကြတော့ခုံရှိတဲ့အလုပ်ဖြစ်သွားပြန်ခြေပြွန်သူမခြေပြွန်သူနှုတ်ခုဖြစ်လာတယ်အဲ့နှုတ်ရှိလိုက်ရဲ့တောင်းဝဝတရားကိုတိပြီးတော့တောင်းဝရှိရှိနဲ့တောင်းဝတိပြီးတော့အလုပ်လုပ်တဲ့ပုံကိုကြတော့ပို့ပြီးတော့လေးနဲ့တက်တံမိုးနဲ့တက်တယ်ပေါ့ဘယ်ရပဲဖြစ်ဖြစ်ပေးသည်ဆိုတာရှိတာပဲလေနော်တမန်တွေးရင်တော့တမိုးကမရှိဘူးမရှိတတ်ဘူးပေါ့အဲ့တော့ကောင်းပြီဘုရားမြတ်စွာသာသနာတော်မှာနေ့စဉ်ဆန်းစက္ကတာတဏိတာဆန်းလူလူတာပဲဖြစ်စီဆိုလိုတာကတန်ဃာတွေကိုဆန့်သင်ခန်းကြောင်းစီပစ္စည်းလေးပါတယ်ပါပဲလူလူနေ့စဉ်မဆွန်လေးတစုံလောင်းတာအစားပြီးတော့လေးနဲ့တဲ့အမြင်ရှိရတယ်လေနဲ့တည်းအမြင်ရှင်။မင်္ဂနဲ့ခံရကြရှင်။တမန်အပြင်ကြီးသူကလကားကြွေးထားတဲ့သူစိတ်ကထင်သွားတဲ့ခါလေးကြတော့နော်။တချို့ကျဘလောက်ထိတွေးလို့ပမာပြေမာဥပပဲ။တန်ကငါးသိန်းရှိတယ်ဆို။ဒီကုတော်တွေကိုတန်းကြီးကကြွေးထားတာဝန်တော့ကိုပို့ကြည့်လို့တောင်းပြောကြတယ်။နော်အလောက်ထိအောင်အပေါ်ရမှာကြည့်ပါစေ။အပေါ်ရန်ကြည့်ဝန်တော့ကိုပို့ကြည့်လို့ခေါ်တယ်။ဒါပဲဘသူကထမ်းတာတဲ့ဝန်တော်ဝန်ပေါ်တော်လို့ဆိုသူကမထမ်းတာတော့မဟုတ်ဘူး။ဒါမှကိန်းကနန်းနဲ့တွေ့ချီတဲ့လူတွေအဲ့လိုမြင်နေမြင်နေတချို့ကကိုယ့်ရင်ထဲမှာတံပိုးမသိတဲ့ပုဂ္ဂိုလ်အဲ့လိုပဲမြင်တယ်။အဲ့တံပိုးသိပြီဆိုလို့ရှိရင်ဆွမ်းလူတာပဲဖြစ်ဖြစ်သင်္ကန်းလူတာပဲဖြစ်ဖြစ်ကျောင်းလူတာပဲဖြစ်ဖြစ်ဆေးလူတာပဲဖြစ်ဖြစ်နော်အလုံးဟာကိုယ့်ရဲ့ယုံကြည်ချက်ကိုအခြေခံပြီးတော့လုပ်တဲ့အခါမှာယုံကြည်ချက်ရဲ့နောက်ွယ်မှာဘာပါသေးတော့စဉ်အတိညာပါသေးတယ်။ယုံကြည်ချက်တသက်မဟုတ်ဘူး။ရှိရချက်ဆိုတဲ့အတိပညာပါရနောက်လာ။ဘာကြီးရတာလဲ။မြတ်စွာဘုရားကတခြားဘာသာတွေနဲ့မတူဘူး။တခြားဘာသာတွေကတော့ကိုယ်ွယ်တယ်ဆူတောင်းတယ်ဆူယူတယ်ဒါအဓိကပဲဘာသာတရားလိုက်နာတယ်ဆိုကိုယ်ွယ်တယ်နော်ကိုယ်ွယ်တယ်ဆိုတော့ဘာလို့ဖခင်ရဲ့ခုံတော်ခြေစွတော်တွေကိုချီးမွမ်းမယ်ကိုယ်အပြစ်လုပ်ထားလို့ရှိရင်နော် confession လုပ်မယ်ဆူတောင်းမယ်ဖခင်အတွက်ရှင်းပူဇော်မယ်ဆူတောင်းမယ်ကောင်းကျိုးချမ်းသာအဲ့ဒါတွေကဘာအတွက်လောက်တာတော့ဆိုစဉ်းစားကြည့်လိုက်ကိုကောင်းစားဖို့လုပ်နေကြတာကိုကောင်းစားဖို့လုပ်တာလေဘာတော့ဆိုလို့ရှိရင်စီပေါင်းစားတို့တဲ့ချင်တယ်ဘဝမှာအဆင်ပြေချင်တယ်ဒီဘဝမှာလည်းအဆင်ပြေချင်တယ်နောက်ဘဝမှာဘုရားသခင်နဲ့အတူဖြစ်ချင်တယ်အဲ့ဒါတွေကိုအခြေခံပြီးတော့လုပ်ကြတာဖြစ်တယ်ဘုရားဘာသာမှာအဲ့လိုမဟုတ်ဘူးဘုရားဘာသာမှာအဲ့လိုမဟုတ် အင်္ဂါတွေကိုလှူဒန်းနေဆိုတာပါအတွက်လေတိရလေးနဲ့တည်းရည်ရွယ်ချက်ကိုစဉ်းစားရအောင်မြတ်စွာဘုရားကတက်တော်ထင်ရှားရှိတဲ့အချိန်မှာပါပြောတယ်လေပါရီပြောထားခဲ့လေရှောဓမ္မပတ္တိသောမံပတ္တိမင်းတို့ဓမ္မကိုမြင်မှငါကိုမြင်မှာဆိုတော့နော်ရှောဓမ္မပတ္တိသောမံပတ္တိတရားသိအောင်လှုပ်ချာတရားသိမှငါနဲ့တွေ့တာဖြစ်ပဲငါနဲ့တွေ့ရင်လည်းပဲရောရှောမံပတ္တိသောဓမ္မငါနဲ့တွေ့ရင်လည်းတရားကိုသိဖို့ရအဓိကဖြစ်တယ်အဲ့စကားကပေါ်ရဆိုရင်တိတ်တိတ်ပဲမသိဘူးတေချာကြည့်လိုက်လို့ရှင်မင်းတို့ယင်တဲ့နှလုံးထဲမှာအသိပညာဓမ္မနဲ့ပတ်သက်တဲ့အသိပညာတွေမင်းတို့ရှိအောင်လုပ်ရမယ်ဒါပြောတာနော်တရားသိရမယ်ခုနတရားမဟုတ်ဘူးအပေါ်ရန်လှုပ်ထားကြတော့အလေးနဲ့တရားကိုသိအောင်ကြိုးစားအဲ့တော့တရားဆိုတာဘာတရားတွေတုံးလို့ဆိုတာနောက်ချက်ပြောပြမယ်ရသဗျာဟောတာတဲ့အဆုံးမကိုအနှစ်ချုပ်တာပါလို့ဆိုရင်လှုပ်တင်တာနဲ့မလှုပ်တင်တာဟုတ်မလားလောကမှာအချင်းချုပ်လိုက်လို့ရှိရင်မလှုပ်တင်တာနဲ့လှုပ်တင်တာတင်ခုပဲရှိမလှုပ်တင်တာကိုလှုပ်လို့ရှိရင်ဆိုးကျိုးဖြစ်တတ်တယ်လှုပ်တင်တာကိုမလှုပ်ရင်ကောင်းကျိုးမရဘူးဒါတော့ဘယ်သူမှလှုပ်တာမဟုတ်ဘူးတရားကအဲ့ဒီတိုင်းရှိတယ်နော်လုံးတင်တာနဲ့မလုံးတင်တာအဲ့တော့လုံးတင်တာဆိုတာပါလေလုံးတင်တာကအပြစ်ကင်းပြီးကောင်းကျိုးချမ်းသာပေးတဲ့လုံးလုံးတင်တာဒါဟုတ်တယ်လေလူတိုင်းကချမ်းသာကြတာပဲကိုလုံးတဲ့လုံးသည်အပြစ်ကင်းရမယ်ကိုလုံးတဲ့လုံးသည်ကောင်းကျိုးချမ်းသာကိုဖြစ်ပေါ်စေတတ်တယ်လုံးဖြစ်ရမယ်ဒါလုံးတင်တဲ့လုံးပြီးတော့ကိုမထီကြိုက်ဘူးသူများမထီကြိုက်ဘူးကိုအတွက်ကောင်းကျိုးချမ်းသာရှိတယ်သူများအတွက်လည်းကောင်းကျိုးချမ်းသာရှိတာဒါလှုပ်တင်တယ်လို့မလှုပ်တင်တဲ့အတော့ကပါတော့အပြစ်ရှိတယ်မကောင်းတဲ့အကျိုးရရှိခံစားစေတယ်ဟောတခါကြည့်လိုက်မယ်ဆိုရင်ကိုတည်းထီကြိုက်တယ်ထီကြိုက်တယ်ဆိုတာကိုအတွက်အကျိုးစီးပွားလည်းမဖြစ်ဘူးနိဒာဆုံးရှုံးစေနိုင်တယ်သူတို့ဘာကိုလည်းပဲထိခိုက်တယ်နိဒာဆုံးရှုံးစေတယ်တချို့ကိစ္စကကိုတော့ကောင်းတယ်သူများမကောင်းတာမျိုးဒါလည်းအပြစ်ပဲနော်ဒီပဲသူများကိုဒုက္ခပေးပြီးတော့ကိုချမ်းသာမှုဘယ်တော့မှမလုပ်နဲ့မြတ်စွာဘုရားသူများကိုဒုက္ခပေးပြီးမှကိုချမ်းသာတဲ့အလုပ်လုပ်တဲ့နဲ့ဘာလို့လို့ရိုးရိုးလေးပဲစဉ်းစားကိုပဲကနေချလိုက်ကိုကိုဒုက္ခပေးပြီးတော့ချမ်းသာသွားတဲ့လူကိုလက်ခံနိုင်မလားနော်ကိုလက်ခံနိုင်မလားလက်ခံနိုင်မလားကိုကိုဒုက္ခပေးပြီးတော့တစ်ဖက်သားကြီးပွားသွားတဲ့ဆိုရင်သူမလက်မခံအဲ့တော့ကြောင့်မို့ကိုချင်းစာတရားလို့ဆိုတာကိုမကြိုက်တဲ့ဟာကိုသူများကိုမဖြစ်စေအောင်မလုပ်ရဘူးဒါရှင်းရှင်းလေးစဉ်းစားတဲ့နည်းနော်အကျိုးနဲ့စဉ်းစားတာမဟုတ်အလုပ်နဲ့စဉ်းစားအကျိုးနဲ့စဉ်းစားလို့ရှိရင်ဖေးရပဲဖြစ်ဖြစ်တံပြန်တက်ရောက်မှု reaction ဆိုတဲ့သဘောတရားရှိတယ်ကိုလုပ်တဲ့အလုပ်တစ်ခုသည်တံပြန်အကျိုးတက်ရောက်မှုရှိစေအဲ့ဒီတံပြန်တက်ရောက်မှုဟာကောင်းတာလုပ်ရင်ကောင်းတဲ့အကျိုးတက်ရောက်မှုဖြစ်မယ်မကောင်းတာလုပ်ရင်မကောင်းတဲ့အကျိုးတက်ရောက်မှုဖြစ်တယ်။အဲ့တော့တံမြန်တက်ရောက်တဲ့အခါမှာမကောင်းတဲ့အကျိုးထိခိုက်နေနာတဲ့အကျိုးဆိုရင်ဒါလုတ်ကြတယ်မလုတ်ရဘူးဒါမျိုးကရှောင်းအဲ့ဒါမလုတ်တဲ့လေလုတ်တဲ့လေကတံမြန်တက်ရောက်လာလို့ရှိရင်ကောင်းကျိုးချမ်းသာတွေရစင်ဒါလုတ်တဲ့လေလုတ်ချင်တာမလုတ်ချင်တာနဲ့မဆိုင်ဘူးလုတ်တဲ့တာမလုတ်တဲ့တာတခွတကတာအဲ့တော့မြတ်စွာဘုရားကဓမ္မဆိုတာမလုံတဲ့နာနဲ့လုံတဲ့နာခွဲခြားဟောတာပဲဖြစ်တယ်။မလုံတဲ့နာကိုမလုံဖဲနဲ့ရှောင်ခြင်းလုံတဲ့နာကိုလှုပ်ဆောင်ခြင်းဆိုတာဟာတကယ်အထိကအကြောင်းတရားဖြစ်တယ်။ ဖျားဟောတဲ့စကားလုံးနဲ့ပြောရင်တပ္ပပပတအကရဏမကောင်းတဲ့ရုပ်ညံ့တဲ့စိတ်ဓာတ်နဲ့လှုပ်တဲ့အကုသိုလ်မှန်သမျှမလုပ်ရဘူးကုသလတုပ္ပတမရာအပြစ်ကင်းပြီးကောင်းကျိုးချမ်းသာရတဲ့အလုပ်တွေကိုကုသနာမှာပြည့်စုံစေရမယ်ဆိုဒီနှစ်ခုပဲတိကာနော်နောက်တစ်မျိုးပြောမယ်ဆိုရင်အကုသိုလ်မလုပ်နဲ့ကုသိုလ်လုပ်ဆိုတာဒုစရိုက်တွေမလုပ်နဲ့ဒုစရိုက်တွေကိုလုပ်ဖယ်နေရပဲဖြစ်ဖြစ်လမ်းကြောင်းဟာနှစ်သွဲရှိတယ်အကောင်းနဲ့အဆိုးစားတဲ့အစားအစာတော့ပါပဲဒီအစားကစားရင်ဖိုက်တာမယ်ဝန်ရှောမယ်မစားတဲ့မူတာတော့ဘုစိတ်တော့ဖြစ်မယ်စာသင်။စာသင်နဲ့အစာဆိုတာကျမ်းမာမယ်လမ်းဆန်းမယ်အင်အားပြည့်စုံမှာမယ်ဟော။သူကလည်းသူခွဲခြားပြီးသားပဲဒါ။အဲ့ဒီခွဲခြားပြီးသားကိုအတိညာနဲ့ဆုံးဖြတ်ပြီးတော့မစာသင်တာကိုရှောင်ခြင်းစာသင်တာကိုဆောင်ခြင်းဒီသဘောပဲတူတူပဲ။နော်ကိုယ်ရင်နဲ့နှလုံးနဲ့မှမဖြစ်တဲ့တွေ့မဖြစ်စေနဲ့ဖြစ်တဲ့အတွေ့အကြုံတွေ့စကားပြောတဲ့အခါမှာလည်းမပြောတဲ့နာမပြောနဲ့ပြောတဲ့မှာပြောလှုပ်တာကြတော့လည်းမလှုပ်တဲ့နာနဲ့လှုပ်တဲ့နာဒီနှစ်ခုဟောသူကလည်းသူစီးချပြီးသားဒါအဘေးဖေရကမှခွဲတာမဟုတ်ဘူးတဘာဝရဲရှိနေအဲ့ဒီရှိနေတဲ့ပင်ကိုရှိတဲ့အတဲ့အကိုမြတ်စွာဘုရားကတွေးရှိတာဒါကြောင့်မို့မြတ်စွာဘုရားဟောတဲ့ဒီတရားတွေဟာဖယားမပွင့်ရတဲ့ရှိတယ်။ဘုရားက discover ဆိုတဲ့အသုံးနဲ့သုံးတာအင်္ဂလိပ်လိုအဲ့လိုသုံးရှင်းတယ်နော်။ discover ဆိုတာရှိပြီးသားကိုတွေ့တာ။မရှိဘဲနဲ့တတ်တတ် create လုပ်တာမဟုတ်ဘူးလို့ပြောတယ်။အဲ့တော့ဓမ္မဆိုတာရှင်းရင်းရှိနေတယ်လို့သာမှတ်ပြီ။အဲ့တော့ဖယားနဲ့တရားဘယ်သူကအရင်ပေါ်တယ်လဲလို့တချို့ကမေးလို့ရှိတယ်။အဲ့ဒါကြတော့ခွဲပြော့ဖို့လိုနေမယ်။ခွဲပြောရမယ်ဘယ်လိုခွဲပြောရမှာတော့မြတ်စွာဘုရားကျင့်သုံးလိုက်နာပြီးတော့ကိုယ်တိုင်ကျင့်လို့ဖရာဖြစ်လာတဲ့တရားသည်ဖရာမဖြစ်ခင်ရှိတယ်သို့တော်သိလားဆိုမသိဘူးဖရာကိုယ်တိုင်စတွေ့တာတစ္စကပါရှိတာတော့ရှိတယ်ရှိတာတော့ရှိတယ်ဘယ်သူမှအသုံးချနိုင်ဘူးအဲ့ဒီဓမ္မကိုကျင့်သုံးမှဖရာဆိုတာဖြစ်တယ်အဲ့တော့ဘုရားကျင့်သုံးဖရာအလောင်းကျင့်သုံးခဲ့တဲ့တရားသည်ဖရာမပွင့်ခင်ကရှိတဲ့တရားလို့ပြောလို့ရတယ်။သို့တော့ဓမ္မစကြာတရားကနေစပြီးတော့နောက်ပဲဟောလိုက်တဲ့တရားတွေမတီလညောင်းမဲ့တူတူပဲ။မြတ်စွာဘုရားဟောတဲ့ဓေတိတာဓမ္မတရားတွေကိုဖြန့်ဝေပေးတဲ့တရားကြတော့ဖရာပွင့်မှာဖြစ်တာလေ။ဒါရက်ပြောင်းနေတာပြောင်းနေတဲ့ပစ္စည်းပြန်တွေ့တယ်လို့ပဲ။အဲ့တော့ယေရှုဘုရားကတရားကိုကျင့်လို့ဖျားဖြစ်တယ်။ဖျားဖြစ်လို့ဒီတရားတွေကိုလူတွေကိုမျှဝေပေးတယ်။ရှယ်ယာလုပ်တယ်။အဲ့တော့ဖျားကိုယ်တိုင်ကျင့်သုံးတွေ့ရှိခဲ့တဲ့တရားသည်ဖျားမပွင့်ခင်ရှိတယ်။ဖျားကပြန်ပြီးတော့ဟောလိုက်တဲ့သုံးသင်ဆုံးမပေးတဲ့ဟာကြတော့ဖျားပွင့်မှာဖြစ်တာဖြစ်တယ်။ဒါမှမဟုတ်ဗုဒ္ဓပြီးတော့ဓမ္မလို့သွားတာ။နော်ဗုဒ္ဓနဲ့ဓမ္မစာပေကျမ်းကနေပါဘယ်လောက်ထိအောင်ဆိုတော့စေဓမ္မကာယောရတောတ္ထာမြတ်စွာဘုရားရဲ့ဘဝဟာဓမ္မနဲ့တိဆောက်ထားတာဖြစ်တယ်။ဒါကြောင့်မြတ်စွာဘုရားကိုဓမ္မကာယဆိုတဲ့အသုံးရှိတယ်။ဓမ္မဘောဓိဘုဓမ္မကာယထိုင်းနိုင်ငံမှာဓမ္မကာယဆိုတဲ့ခိုင်းရှိတယ်။နော်ဓမ္မကာယဆိုမဟာယနာတွေသုံးနဲ့သုံးနေရှိတယ်မြတ်စွာဘုရားဓမ္မဘောဓိဖရာဟာတရားတရားဟာလည်းဖရာပဲဆိုလိုတယ်ဓမ္မကာယောယတောတ္ထာဓမ္မောတ္ထာတတော်မတော်မြတ်စွာဘုရားကိုယ်တိုင်ကသူ့ဘဝဟာဓမ္မနဲ့တိဆောက်ထားတာဖြစ်တော့ကြောင့်ဓမ္မသည်ပင်နဲ့ဖရာဖရာသည်ပင်နဲ့ဓမ္မဒီနှစ်ခုကခွဲလို့မရဘူးဓမ္မကျင့်သုံးလို့ဖျားဖြစ်တာဖျားဖြစ်လို့ဓမ္မကိုဖော်ထုတ်တာအများအတွက်ဖော်ထုတ်ပေးတာအဲ့တော့ဗုဒ္ဓနဲ့ဓမ္မဓမ္မနဲ့ဗုဒ္ဓခွဲလို့မရတော့နော်ခွဲလို့မရဗုဒ္ဓဆိုတဲ့စကားလုံးကဓမ္မကိုသိသူဆိုတဲ့အဓိပ္ပာယ်ရတယ်ဓမ္မကိုပထမဆုံးသိသူဆိုတဲ့အဓိပ္ပာယ်ရတယ်ဒါကြောင့်ဗုဒ္ဓနဲ့ဓမ္မ အဲ့ဒီဗုဒ္ဓဓမ္မနှစ်ခုရှိတယ်မဲ့ဗုဒ္ဓဆိုတာပုဂ္ဂလဓမ္မဆိုတာသဘာဝတရားစစ်တာကြီးဗုဒ္ဓဆိုတာပုဂ္ဂလပုဂ္ဂလဆိုတာလူပုဂ္ဂိုလ်တူလူပုဂ္ဂိုလ်တူဟာတတန်းရှိတယ်လူပုဂ္ဂိုလ်တူကတတန်းရှိတယ်အကြောင်းတရားတွေပေါ်မှာမိတည်နေရတယ်ဓမ္မဆိုတဲ့သဘာဝတရားကတော့သာဝရရှိနေတဲ့အရှိတရားပဲတော့ပုဂ္ဂလကမမြဲဘူးဓမ္မကမြဲတယ်ဒါကြောင့်မို့ဓမ္မကိုသိတဲ့ဓမ္မအကြောင်းအရာတွေကိုဗုဒ္ဓကဟောပေးထားတယ်ဟောပေးထားပြီးတော့မင်းတို့ငါနဲ့တွေ့ချင်းရင်ဓမ္မနဲ့တွေ့ရမယ်ဓမ္မနဲ့တွေ့မှငါနဲ့တွေ့မယ်ဓမ္မသိမှငါကိုသိရရောက်တယ်သုတ်တဲ့နှခုမှဆိုရင်သင်္ဃာတိကန္နာဆိုတဲ့သုံးပါမြတ်စွာဘုရားဘာဟောလို့အေးမင်းတို့ဓမ္မမသိပဲနဲ့ငါနောက်ကနေပြီးငါရဲ့သင်္ကန်းစာဆွဲလိုက်နေတုံတော့ငါနဲ့အဝေးကြီးပဲတဲ့မင်းတို့နဲ့မင်းတို့နဲ့ငါနဲ့မနီးဘူးတဲ့ဒီအိဗေကဘယ်တော့လေးနဲ့တဲ့အိဗေနော်ငါနဲ့အတူနေဂုံဂုံပြောရင်ငါသင်္ကန်းစာဆွဲပြီးငါသွားရနောက်ကလိုက်နေธรรมะไม่ติดรู้สิมินุเนี่ยงารุเนี่ยยาบ้องถ่องบ้องไม้บ้องญาสออเวกว่าเลยโดยเผาหอดดิปมาดิเนี่ยเปาะจ๋าเหรอล่ะไม่ฉิดรู้สิเนาะเวเด้ดิฉิดยินดีดาเว้ยเดี๋ยวเนี่ยเดี๋ยวมิตรจะมาไม่สิเวนาเว้ยอตุนี่แหละเวดาเว้ยเออธรรมะกูติดีสุรุษิเนาะเด้อ่าเนี่ยมินุမိုင်ပေါင်းရှုစနာပေါင်းထောင်းတောင်းချီဝေးပါစေငါနဲ့အတူနေရတာပဲအဲ့ဒီစကားဟာဓမ္မသိဖို့ဘလို့အရေးကြီးတယ်ဆိုတာဆွလို့တဲ့စကားလေးပဲဒါကြောင့်မြတ်စွာဘုရားဟာတတော်ရှင်ရရှိတဲ့ကမ္မဓမ္မကိုသိဖို့တိုက်တွန်းနှိုးဆော်ခဲ့တယ်ဓမ္မသိအောင်လုပ်ဖို့ဝက်ကလိဆိုတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားကိုကြည်ပြီးတော့ဖယားနာနေရတာသူစိတ်ထဲမှာစိတ်ချမ်းသာနေတယ်။ဖယားကိုကြည်ညိုတယ်။စိတ်ထဲမှာဖယားနာနေအေးချမ်းတယ်လို့ထင်။ပုဂ္ဂိုလ်ကိုအာကိုနေတယ်။အဲဒီမှာမြတ်စွာဘုရားကိဉ္တိဝက်ကလိဣမိနာပုတိကာယေနဒိဋ္ဌိနာ။လူရဲ့ခန္ဓာကိုယ်ဆိုတာအပေါ်ကနန္ဒတွေလိမ့်ချန်ထားလို့မွေးတဲ့ရောင်နန္ဒတွေကမွေးတာပကတိလူကမွေးတာမဟုတ်ဘူးမျက်စိလည်းမနေနဲ့။လူရဲ့ခန္ဓာကိုယ်ဆိုတာနော်အပုတ်နဲ့နေလှိုင်းနေတဲ့အရာသားဖြစ်တယ်ဒါမှမဟုတ်ပုတိကာယအနံ့ဆိုးတဲ့ကိုယ်ကာယအဲ့ဒါကိုနန္ဒရိနဲ့ကာကွယ်ထားကြတယ်ရှင်ဘုချုတန်ဆင်ပြီးတော့ကာကွယ်ထားတယ်အဲ့ဒီတို့အတွင်းနဲ့ကြည့်လိုက်လို့ရှင်မွေးကြိုင်တဲ့အရာတစ်ခုမှမရှိဘူးယွန်းစရာကောင်းတဲ့အရာတွေနဲ့ပြည့်နေတဲ့ငါ့ကိုမင်းချိနေလို့ဘာအကျိုးရှိပါလဲဒီစကားအစာပြောတာနော်ငါ့ကိုချိမနေနဲ့ငါနာငါ့ကိုချိမနေနဲ့ရောဓမ္မံပတ္တိသောမံပတ္တိဓမ္မမြင်မှငါ့ကိုမြင်မယ်ဆိုဒါအမြတ်မှလေးနဲ့တဲ့စကားတစ်ခုဖြစ်တယ်ဒါကြောင့်မို့မြတ်စွာဘုရားတပည့်ကိုအဓိကထားပြီးတော့နောက်ပြိဋိဘံဆန်တဲ့အခါမှာလည်းပဲရောအနန္တမယတ္တမောစာဝိနယောစာဒေတိတော်ပညာတော်သောမမစီနတ္တထာငါဟောခဲ့တဲ့ဓမ္မငါပညာခဲ့တဲ့ချက်မှတ်ပေးထားတဲ့ဝိနယစီကံချက်တွေဟာငါမရှိတဲ့နောက်မှာမင်းတို့ကိုဆုံးမတဲ့ဆရာပဲဆိုလိုရကပုဂ္ဂိုလ်ဆိုတာခိုင်မြဲတာမဟုတ်ဘူးတရားကသာခိုင်မြဲတာအဲ့တော့မြတ်စွာဘုရားကသူ့ရဲ့ကိုယ်စားဘုသူ့ကိုရွေးခဲ့တာလေတချို့ကြတော့ဆိုပါစို့တိုင်းပြည်ကောင်းဆောင်တယောက်အနာယူသွားရင်သူကပုဂ္ဂိုလ်တယောက်တက်လာတာပဲလေအဖွဲ့အစည်းတစ်ခုမှလည်းပဲအဲဥက္ခရာကြီးနာယူသွားရင်နောက်ဥက္ခရာတယောက်တက်လာလူကိုပဲရွေးချတယ်ပုဂ္ဂိုလ်ရွေးချတယ်မြတ်စွာဘုရားကြတာအဲ့လိုမဟုတ်ဘူးဘုရားရဲ့နေရာမှာဘုသူ့ကိုရွေးချယ်ခဲ့တာတော့ဆိုဓမ္မကိုပဲရွေးချယ်ခဲ့တာစ success လို့ခေါ်တဲ့ဓမ္မသူရဲ့ယာတုစက္ခန်သူကဓမ္မပဲအကယ်၍မြတ်ဘုရားကပြိဋိနိဗ္ဗာန်ဆံဃာနီးငါမရှိတော့ရင်ထီကိုတော်ကိုငါအစာကိုဝယ်ရေးကြဆိုရင်အဲ့ဒီကိုတော်ကအကုန်လုံးဥပဒေတွေပြင်းပြင်းမှပြောလို့မရလူဆိုတာပြင်းတယ်လေအဲ့တော့မြတ်စွာဘုရားအလိုဟုတ်ငါဟောခဲ့တဲ့တရားသည်မင်းတို့ဆုံးမမယ်ဆရာပြည့်ပြည့်စုံစုံတခါလဲဟောတာပြီးသားအဲ့ဒီတိုင်နေကြတရားတော်မှာဆုံးမနဲ့နေကြဆုံးဘုရားမရှိတော့ဘုရားရှိတော့ကလည်းဓမ္မကအရေးပါတယ်သို့တော့ဘုရားရှိကအစ်စ်ဘာလို့ပြောမလဲဆိုတာလည်းအရေးပါတယ်ဘုရားမရှိတော့ဘူးဆိုရင်ဘုရားပြောခဲ့တဲ့စကားတွေကပိုအရေးပါလားအဲ့ဒီတရားဓမ္မတွေပျောက်ွယ်မသွားအောင်လက်ဆင့်ကမ်းနိုင်ဖို့တန်ဃာတွေအရေးပါလာတယ်လက်ဆင့်ကမ်းနိုင်တဲ့ပုဂ္ဂိုလ်တွေဒါတွေကိုသင်ယူတယ်ကျင့်မှတ်တယ်နောက်ထပ်လက်ဆင့်ကမ်းပြီးသွားတယ်စာအုပ်နဲ့လက်ဆင့်ကမ်းလို့မရဘူးစာအုပ်နဲ့လက်ဆင့်ကမ်းလို့ရှိရင်နောက်တစ်ဆက်ဆိုပြလိုက်တဲ့ရောက်ပါပြီဖတ်တတ်တဲ့သူမရှိဘူးဒိဗ္ဗံဖော်တတ်တော့ဘာတွေမှမသိဘူးကိုရီးယားသွားတော့ငါကိုရီးယားဟိန်းစာဆိုတဲ့ကျောင်းတိုက်ကြီးတယ်မှာလိုင်ဘရီကြီးတစ်ခုရှိတယ်အကြီးကြီးပဲအဲ့ဒီမှာတပြင်းပြင်းချက်ပေါ်မှာထွင်းထားတဲ့ခန်းချီအက္ခရာနဲ့ထွင်းထားတဲ့ပိဋကတ်တွေရှိတယ်ဘယ်သူမှမဖတ်တတ်ဘူးနော်မပြည့်စည်အောင်တော့ထိန်းတာအချက်ပေါင်း1000လောက်ရှိတယ်ဗုဒ္ဓရဲ့စာပေတွေကိုအခုလိုစာအုပ်အနေနဲ့ထားခဲ့မယ်ဆိုရင်အဲ့လိုပြဖို့ပဲဖြစ်မှာအခုအဲ့လိုမဟုတ်ဘူးရသဗျာကဒါတွေကိုသိညာလက်ဆင့်ကညာဆိုပြီးတော့ချမှတ်ထားလားအဲ့ဒီချမှတ်ထားတဲ့အတိုင်းတန်ခါတွေကပရိယတိဆိုတဲ့သင်္ယမုဒ္ဒဝံကိုထမ်းဆောင်ကြတယ်အဲ့ဒါကြောင့်မဟုတ်ဘူးတန်ခါတွေကိုစွန့်တင်ကကြောင်းစီပစ္စည်းလေးပါလှူတယ်ဆိုတာဓိဓမ္မတွေဆက်လက်ထမ်းဆောင်နိုင်ဖို့မပြောက်ပြက်အောင်ထိမ့်သိမ့်ဖို့ဆိုတဲ့ဤရဲ့ကျနဲ့တွေ့ရင်ဒါကတန်ဖို့ဖြစ်သွားတယ်နော်ကိုယ်တို့ရအောင်ဘုံကြီးဆုံးသတ်ကတ်တဲ့ဆန်တဘောမဟုတ်ဘူးဒါကြတော့အမတမတဘူးကြီးသွားပြီမြတ်စွာဘုရားဟောတဲ့တရားတွေကိုထိမ့်သိမ့်ရှောက်ရှောက်တဲ့အနေနဲ့တတောင်းတကွေအားဖြင့်ထိမ့်သိမ့်ရှောက်ရှောက်တဲ့နေတဲ့ပုဂ္ဂိုလ်တွေကိုအထောက်အကူပြုပေးလိုက်ခြင်းအားဖြင့်သူတို့ဟာဆက်လက်ထိမ့်သိမ့်သွားနိုင်လိမ့်မယ်အဲ့ဆိုလိုတာဖျားကိုတိုင်ကသူ့ရဲ့ဇာတုစက္ကမုဓမ္မကိုရွေးချယ်ခဲ့တာဖြစ်တော့ဒီဓမ္မဟာလောကမှာရှင်သန်နေသည်များကာလပတ်လုံးဒီဓမ္မကိုသိနေသည်များကာလပတ်လုံးလောကကြီးဟာအရမအရေးတက်မလာနိုင်ဘူးအဲ့ကြောင့်မို့လို့ဓမ္မကိုသိတဲ့ဓမ္မမပြုတ်ွယ်ဘူးဟာအရေးကြီးတယ်ဗျဓမ္မနဲ့အရမဆိုတာရှိတယ်ထင်မယ်မင်္ဂနဲ့ဓမ္မပျောက်ွယ်သွားတာနဲ့အတ္တမကတက်လာမှာပဲလေ။လွယ်မှတဲ့အရာတွေကကုန်တက်လာပြီးကြီးဆိုးသွား။အဲ့ဒါကြောင့်မြတ်စွာဘုရားဟောတဲ့တရားဓမ္မတွေမပျောက်ွယ်အောင်တို့တွေဟာရှင်ပြုနာသာအလှူတော်မင်္ဂလာလုပ်တယ်။နေ့စဉ်ဆွမ်းဆက်ကတ်တဲ့အလုပ်တွေကိုလုပ်တယ်။နော်တက်ရသက်ပံဆွမ်းအလှူလှူတယ်ဆိုတာဟာဓမ္မတည်တံ့ရေးအတွက်ဖြစ်တယ်ဆိုရင်အဲ့လိုရွေကြထားလိုက်လို့ရှိရင်ကိုလူကြီးကသိကြီးကျယ်သွားမဟုတ်ဘူးလားဟုတ်တယ်ဘုန်းကြီးဆုံးကတ်တာအမှန်မဟုတ်ဘူးဘာလို့လဲဆိုဟုတ်တယ်သူဆုံးကတ်တဲ့တရားကစပေးသိယူနေကြတယ်ဖះဟောတဲ့တရားတွေကိုသိယူပို့ချနေကြတယ်ဒါတွေကိုဆက်လက်သိနိုင်ဖို့အတွက်တို့တော့အကုန်ပြုတယ်ကိုရွေကြကတ်တာပဲတော့လုံဆောင်တဲ့ပုဂ္ဂိုလ်ကဒါတွေလုံနေတဲ့ပုဂ္ဂိုလ်တွေကိုကတိအတွက်ကြောင့်အ အောင်မြင်အောင်လုပ်နိုင်တဲ့ပုဂ္ဂိုလ်ရှိကောင်းရှိမယ်မအောင်အောင်မြင်အောင်မလုပ်နိုင်တဲ့ပုဂ္ဂိုလ်လည်းရှိကောင်းရှိမယ်သို့ပေမဲ့လုံနေတဲ့အချိန်တစ်ခုကိုကိုယ်ကယေရှုပြီးတော့လုံနိုင်အောင်ဆိုရင်ကတ်တဲ့ကိုယ့်ရဲ့ရွေးချယ်ဟာတန်ဖို့ပဲကိုယ်လုံတဲ့လုံတစ်ခုကဥဒ္ဒချက်သက်တဲ့ဘွဲ့အနေနဲ့ဒါတန်ဖို့ဖြစ်သွားပြီနော်ရှင်ပြုတယ်ရှင်ပြုတ်တယ်ဆိုတော့ရှိွေချက်ကိုလည်းထိစားပေတဲ့ကညွန်ထားတာဖြစ်တယ်။ဘာဖြစ်လို့ရှင်ပြုတ်လဲ။ရှေးခေတ်ကတော့မြတ်စွာဘုရားတရားဟောတယ်။နာယူကြတယ်။နာယူပြီးတော့အဲ့ဒီတရားကိုသိရှိနားလည်တဲ့ကအင်းနဲ့မှတရားတရားဖြစ်လာကြတယ်။အဲ့ဒီတရားတရားကိုအကြောင်းပြုပြီးတော့ကိုယ့်ရဲ့ဘဝကိုစံကြရတဲ့ပေါ့ရှင်နဲ့မှယုံကြည်ချက်တရားတရားနဲ့စံလို့ပြီးတဲ့အခါမှာအာသနာပေါင်းကိုဝင်ကြတယ်ဒါရှိခေတ်ကနောက်ပိုင်းရောက်တဲ့အခါကျတော့မိဘဆရာသမားတွေရဲ့တိုက်တွန်းချက်လို့တဲ့လို့နိုင်တာရွေးချယ်ပြချယ်အဲ့ရတဲ့ချေကပြီးတော့မိဘဆရာသမားတွေကရှင်ပြုပေးကြတယ်သာသနာတော်ရဲ့ကျင့်စဉ်တွေနဲ့မိတ်ဆက်ပေးကြတယ်မိတ်ဆက်ပေးတဲ့ပုဂ္ဂိုလ်ရဲ့ရင်းနဲ့နှလုံးနဲ့မှာမြတ်စွာဘုရားရဲ့သာသနာဆိုတာဒီလိုပါလားဆိုတဲ့အသိလေးဝင်ပါတယ်ဒါရိဒါရိသိရမယ်ဆိုတာအသိဉာဏ်လေးရောက်ပါတယ်အဲ့ဒါလေးကသူ့ဘဝအတွက်ကောင်းတဲ့မျိုးစေ့တစ်ခုဖြစ်သွားတယ်။အဲ့ဒီမျိုးစေ့ဟာဒီကလေးတွေအတွက်တမိုးရှိတယ်ပေါ့။ကိုယ့်ရဲ့ဘိုးဘွားမိဘတွေကကိုယ့်ရဲ့သားသမီးကိုရှင်ပြုပြီးတော့သာသနာတော်နဲ့မိတ်ဆက်ပေးသလိုပဲ။ကိုယ့်ဘဝရောက်တဲ့အခါမှာလည်းကိုယ့်ရဲ့သားသမီးတွေကိုအစဉ်ဆက်ပေါ့။အော် generation to generation နောက်ဆုံးအဆက်ကလေးကိုရတဲ့ဒီကိုလည်းပဲကိုငငယ်တော့ကိုမိပါတွေကရှင်ပြုပေးခဲ့တယ်ရှင်ပြုပေးခဲ့တဲ့အတိုင်းကိုကလည်းပဲကိုသားသမီးကြတော့ရှင်ပြုပေးတယ်ဟောအဲ့ဒီလိုနေနဲ့မျိုးဆက်ကလေးတွေပြန်ပွားလာတီထဲကနေပြီးတော့ဝတ်တုံးကတော့တုံးနှစ်ပါးအနေနဲ့ဝတ်ထားရှင်ပြုပေးတာတီထဲမှာပမာပြေမှာအင်္ဂညာသွားပြီးတော့ပညာတော်သင်လွတ်မလို့ဆိုတဲ့ကလေးတယောက်ဟာတယောက်တည်းကကြမှာကာမကုသီရပြောတယ်နော်အသနာဘောဝင်ပြီးတော့အခုဥရှင်ပြုတ်လိုက်တဲ့အခါမှာသူကသူတရားတရားဖြစ်ပြီးတော့အင်္ဂညာသွားမှတော့မသွားတော့ဘူးဘုန်းကြီးဘွားနဲ့ရှိသေးတဲ့ခုချိန်ထိစတဲ့နေတယ်တသူလမ်းကြောင်းသူ့ဖော်သွားတာပဲလေအဲ့ရတုတမ္ပူရှိတဲ့အသည့်တွေသိဖို့မြတ်စွာဘုရားချမှတ်ထားခဲ့တဲ့ဓမ္မတွေကိုသူလိုက်နာဖို့ဆိုသူဘသူရွေးချယ်သွားတော့အဲ့ရတုလမ်းကြောင်းလည်းပေါက်သွားနိုင်တယ်လေအကယ်၍ပါရမီကပါရမီဆိုတာအခြေခံကလုတ်ခဲတာမရှိဘူးစိတ်ဝင်စားမှုအားနဲ့နေသေးတယ်ဆိုရင်အခုဒီဘုရားရှင်ပြုပေးလိုက်သည့်အတွက်ကြောင့်နောက်နောက်ဘွားတွေရောက်တဲ့အခါကျတော့ဒါအမျိုးပေါ်မှာစိတ်ဝင်စားလာအဲ့ဒါမျိုးစိတ်လို့ခေါ်တယ်အဲ့ဒီမျိုးစိတ်ကဘယ်တော့မှမပြောက်ဘူးတဲ့အဲ့ဒီမျိုးစိတ်အတိုင်းဆက်ပြီးတော့ဖြစ်လာအဲ့ဒါကြောင့်မို့ယုဒ္ဓမဒါကုလုတ်တဲ့အလုတ်ဟာတမန်အလုတ်မဟုတ်ဘူးမြတ်စွာဘုရားရဲ့ဓမ္မကိုမပြောက်ပြက်အောင်ဆက်လက်ထိမ့်သိမ့်တဲ့အထက်မှာတိုးတဲ့တွေကထထတအားပါဝင်ပြီးသာသနာတော်တည်တံ့မှုအတွက်လှုပ်တာဖြစ်တယ်လို့အဲ့ဒါလို့ခံယူလိုက်အဲ့လိုခံယူလိုက်လို့ရှင်ကိုလှူတဲ့ပစ္စည်းတွေရဲ့တံ့မှုကဓမ္မဥတည်သွားတာဖြစ်တယ်နော်အခုလို့လှုပ်လာလို့မာပြေသာသနာရောက်လာတာလွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကရောက်လာတာအဲ့ဒီကလေးကနေ့ထီရှင်သန်ပြန်ပွားနေတော့မယ်အဲ့နည်းအနိုင်ငံမှာပျောက်သွားရင်မရှိတော့ဖရာဟောတဲ့ပိဋကစာပေတွေဟာပမာပြေမှာအပြည့်ဆုံးရှိတယ်ဒီနေ့ ရှိုင်းနေပြီးတော့အတိဖြူထားတဲ့ကျမ်းစာပေါင်းအုပ်ရည်40ရှိတယ်။နော်။တို့တို့ကိုစာမျက်နှာနဲ့ပြောမယ်ဆိုရင်300ပတ်ဝန်းကျင်ရှိတော့1000ကျော်လောက်ရှိတယ်။အဲ့ဒါကိုအထက်ကထာက52အုပ်အဓိပ္ပာယ်ဖွင့်ပြတဲ့စာအုပ်တွေအဓိပ္ပာယ်ရှင်းပြတဲ့တိကာက26အုပ်။အဲ့ဒီစာပေပိဋကတ်တွေဟာမြန်မာပြည်မှာနော်စာအုပ်နေနဲ့ရှိတယ်ဖတ်ရှုနားလည်းသိတဲ့ပညာရှင်တွေလည်းရှိတယ်ဘုန်းကြီးတွေတတ်သိတဲ့ပညာသင်လည်းသင်နေကြတယ်နောက်ဆက်တွေလည်းသင်ပေးနေကြတယ်အဲ့တော့မြတ်မပြေမှာတော့ပုရတရားတော်တွေရှင်းသန်းနေတယ်လို့ပြောတာဒါဖြင့်တခြားနိုင်ငံတွေမရှင်းသန်းဘူးဒါဆိုနေသွားပြီတခြားနိုင်ငံတွေမှာတချို့ဆိုအပြီးတော့သင်ရင်မြတ်မပြေလာတယ်ဒါအပြီးတော့ပျောက်ကွယ်သွားတာပဲတော့အဲ့လိုမျိုးပေါ့နော်ဗမာပြည်မှာတော့သုတ်တံပဲဖြစ်ဖြစ်ပြီးတမပဲဖြစ်ဖြစ်ဝိနည်းပဲဖြစ်ဖြစ်အားလုံးအောင်ရှင်းတန်နေတယ်မြတ်စွာဘုရားသတ်မှတ်ပေးခဲ့တဲ့ဓမ္မဝိနည်းအသည့်မင်းတို့ရဲ့ဆရာလို့ဆိုတဲ့အတိုင်းမြတ်မပြည်မှာထွန်းကားနေတယ်အဲ့ဒီထွန်းကားနေတာတွေကိုတို့တွေဆက်လက်ထွန်းကားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆန်းလူလူတွေအခြားအတဘဝတို့ပစ္စည်းတွေကိုလှူတယ်ဆိုတာကိုအဲ့ဒီရွေးချယ်တဲ့လှူအဲ့ဒီရွေးချယ်တဲ့ဆက်လက်ပြီးတော့ဒါတွေကိုတချို့ကိစ္စအကိုမထမ်းဆောင်တယ်ဘူးလေကိုမထမ်းဆောင်နိုင်တော့ထမ်းဆောင်နိုင်တဲ့ပုဂ္ဂိုလ်အပေးတာအဲ့ဒါလည်းပဲကိုထမ်းဆောင်သလိုပဲဖြစ်တယ်ဘာဖြစ်လို့တော့ဆိုရင်ပူပေါင်းဆောင်ရွက်မှု unity is strength အရှိတလေအလုံးသိတဲ့အတိုင်းပဲဘယ်ပဲဖြစ် unity ဖြစ်ဖို့လိုတယ်တခုတည်းလုပ်လို့မရဘူးသိချစဉ်းစားကြည့်လိုက်လူရဲ့ခန္ဓာကိုယ်ကိုလူတယောက်ထဲသိပင်လေ unity ပဲဘာလို့လဲဆိုရင်မျက်စိကမျက်စိအလုံးလုံးတာနားကနားအလုံးလုံးတာပါးစပ်ကပါးစပ်လုံးနှာခေါင်းနှာခေါင်းလုံးအလုံးပေါင်းမှဖြစ်တာလမ်းလျှောက်တာသိပင်လေ unity ပဲလမ်းလျှောက်တာဆိုတာမျက်စိကလမ်းကြည့်ပေးတယ်ခြေတော်ကလှမ်းရတယ်မျက်စိကြည့်ပါပြီခြေတော်မပါရင်မရပြန်ဘူးခြေတော်ကြည့်ပါပြီတော့မျက်စိကမမြင်ဘူးဆိုရင်မဖြောင်းမတ်ဘူးအလုံးအယူနီတီပဲအဲ့ဒါလိုပဲဘဝမှာလည်းပဲယူနီတီပဲအလုံးတစ်ခုအောင်မြင်ဖို့အတွက်ကယူနီတီပေါင်းစုလှုပ်တာပဲဖြစ်တယ်ပေါ့တစ်ခုတည်းလှုပ်တာမဟုတ်အလုံးပေါင်းဆက်လိုက်မှကောင်းမြတ်တဲ့အကျိုးတစ်ခုရလက်တစ်ခုထွက်တယ်။အဲဒါကြောင့်မဟုတ်တာရလက်ထွက်ဖို့ကိုတန်းနိုင်တဲ့ဘက်ကဝင်ပြီးတော့ခုတာ။စဝဲကြီးကိုဝိုင်းမာကြသလိုပဲ။နော်ကိုယ့်ဘက်ကလည်းမာတယ်သူ့ဘက်ကလည်းမာတယ်မာပြီးရွှေ့ကြတယ်။အဲ့ပုံစံပဲ။မြတ်စွာဘုရားချမှတ်ထားတဲ့ဓမ္မကိုဝိုင်းပြီးတော့ထိန်လိုက်ကြတာ။ဝိုင်းထိန်လိုက်တဲ့ကဒီဟာရရွေ့ရှာတော့ရှင်းတမ်းလာတယ်အဲ့ဒီအိဗယ်မျိုးကိုစဉ်းစားစဉ်းစားပြီးတော့ထိုးလုတ်တဲ့အလုပ်တွေအဲ့လောက်ထိတန်ဖိုးကြည့်ပါလားဆိုသတိလာတန်ဖိုးတိမတန်ဖိုးရှိမှတန်ဖိုးရှိပြီမလို့တန်ဖိုးတိမတန်ဖိုးရှိတယ်ဆိုသတိအဲ့ဒါကြောင့်မလို့အခုလို့ပုရဝါဒမှာလှမှုတန်မှုပါပဲလှုပ်လို့ရှင်ပြူတာပဲဖြစ်ဖြစ်နော်ကြောင်းဆောက်တာပဲဖြစ်ဖြစ်ဆွန့်ကတ်တာပဲဖြစ်ဖြစ်သင်္ကန်းလှူတာပဲဖြစ်ဖြစ်လှူသမျှတွေသည်ဘာအတွက်လဲလို့မေးလို့ရှိရင်ဘုရားဟောကြားခဲ့တဲ့ဓမ္မတွေရှင်သန်ပြတ်ပွားနေဖို့ဒီဓမ္မတွေရှင်သန်ပြတ်ပွားမှလူတွေဟာအမှန်တရားကိုမြင်ကြမှဖြစ်တယ်အမှန်တရားကိုမြင်ကြမှကောင်းကျိုးချမ်းသာတွေကလွဲချော်မှမဟုတ်ဘူးဆင်းရဲဒုက္ခတွေနဲ့ဒုက္ခရောက်နိုင်ကြတယ်ကောင်းကျိုးချမ်းသာတွေရနိုင်မှာဖြစ်တယ်ဆိုတာကိုစိတ်ထဲနှလုံးထဲမှာမှတ်သားပြီးထိုးလို့တဲ့လို့သာသနာပြုဆိုတာအဲ့ဒါကိုပြောတာနော်သာသနာပြုဆိုတာအဲ့ဒါပြောတာတကယ်ရှင်းတဲ့နှလုံးထဲမှာအတိတရားတွေရအောင်ကိုယ်ကိုယ်တိုင်းလည်းပဲစူးစမ်းတယ်သူများကိုလည်းစူးစမ်းအောင်လုပ်ပြီးအဲ့တော့ထိတဲ့တန်ဖိုးကြီးတဲ့အလုပ်ကိုရှာကြည့်ပြားရှိသေးတယ်ဆိုတာအများအတွက်ဆိုရင်တတ်မှုရှိဆုံးပဲကို့အတွက်တော့လှုပ်ရှားရရှိတယ် အကောင်းဆုံးလို့လုပ်ချင်ဝိပဿနာတရားအထုတ်ဒါခုအတွက်နော်ခုအတွက်အဲ့ဒီတည်းနည်းနည်းလျှော့ရင်တော့မေတ္တာပွားမေတ္တာပွားမေတ္တာပွားရတဲ့ပို့ကောင်းတဲ့လောကဝိပဿနာတရားအထုတ်ဝိပဿနာတရားအထုတ်တာတဲ့ကောင်းတဲ့ကုသိုလ်ဆိုလောကကြီးမှာမရှိတော့လုံးလို့ရတဲ့ကုသိုလ်ထဲမှာဝိပဿနာအမြင့်ဆုံးပဲ။ဒါဝိပဿနာဆိုတာဘာရောလို့မေးလို့ရှိရင်ဝိဆိုတာသူများနဲ့မတူထူးခြားတဲ့ပတ္တနာရှုမြင်မှု။ကိုယ်ကတမန်အပြင်လူတွေကကိုယ့်ဘဝကိုမြဲတယ်။လူပဲနတ်ပဲတတ္တဝါလို့ထင်တယ်။ဝိပဿနာအမြင်နဲ့ကျတော့လူနတ်ဆိုတာမရှိဘူး။ယူဆတရားသားဖြစ်တယ် concept ဆိုရဲယူဆတရားသားဖြစ်တယ်ရှုံနဲ့နာနှစ်ခုပဲရှိတယ်ရှုံနာဟာတတ္တဝမဟုတ်ဘူးဟောအဲ့ဒီညာတဲ့ဝိပဿနာပဲဒီတတ္တဝမဟုတ်တဲ့ယုံနံသည်ထာဝရလားဆိုမဟုတ်ဘူးအလုံးအရွေးရှာပြောင်းလဲနေတဲ့အရာသားဖြစ်တယ်လူဒီလိုရှုမြင်ရတာမှဒါအစင်မြင့်ဆုံးအသိပညာလို့ခေါ်တယ်အဲ့ဒီအသိပညာရချင်းတာလင်ကုသိုလ်ထဲမှာအမျက်ဆုံးတယ်အဲ့ဒီကုသိုလ်ရမှဘာဖြစ်တုံးဆိုရင်မကုသိုလ်ဆိုတာရနိုင်တယ်မကုသိုလ်ရမှနိဗ္ဗာန်ဆိုတာတွေ့မယ်ဒီတိုင်းကနိဗ္ဗာန်ဆိုတာမှန်းကြည့်ရမယ်ကြည့်လို့ရတယ်တွေ့လို့မရဘူးအဲ့ဒါကြောင့်မို့လို့တွေ့တွေ့တွေဟာကိုယ့်အတွက်ဆိုရင်အကောင်းဆုံးကုသိုလ်ကမေတ္တာပွားမယ်တရဏဂုံသီလကိုစောင့်တည်မယ်မေတ္တာပွားမယ်ထီတဲ့ကောင်းတာလုပ်ပဲဆိုလို့ရှိရင်ဝိပဿနာတရားအထုတ်မယ်ဒါကိုအတွက်သာသနာအတွက်ဆိုလို့ရှိရင်ခုနဓမ္မတိတာအောင်လုပ်ရမယ်ဒါပဲเนาะကိုယ်ကိုယ်တိုင်းလည်းဓမ္မကိုသိအောင်ကြိုးစားရမယ်ဓမ္မတိတာအောင်ဆောင်ရွက်နေတယ်ဒီကိုတထောင်နှစ်ကိုရပါဝင်လူတန်းနာမျိုးလုပ်တယ်ဒါတန်ဖိုးချိမတဲ့အလုပ်တစ်ခုဖြစ်ပေါ်လွင်ထင်ရှားအောင်ပြောပြတာပါเนาะအဲ့ဒီလိုထားလိုက်လို့ရှိရင်ကိုယ့်ရင်နဲ့နှလုံးနဲ့ပါအလုံးကိုတံမိုးချီသွားပြီးတော့အလုံးကိုအသေးပဲရှိတဲ့အလုပ်တွေကိုတို့လုပ်နေရတာပါလားဆိုတဲ့အသိစိတ်တွေဝင်ပြီးတော့ဝမ်းမြောက်ကြည့်လူချင်းဆိုတဲ့အနုမောဒနာကုသိုလ်နဲ့ပတ်သက်ပြီးဝန်သစရာထီလို့စိတ်ထားရတဲ့လူသိအောင်ပြောပြတဲ့ဩဝါဒဒီနေရာကိုပေါင်းဆက်ပြီးတော့မိမိတို့ယင်းတဲ့နှလုံးထဲမှာကောင်းမြတ်တဲ့အသိတွေရအောင်ကြိုးစားအထုံးနိုင်ကြပါစေကုန်သတည်းရှိစေချာရောရေစက်ခွက်လေးတွေကအလုံးနိုင်ဆိုလက်ကအဲခုံလေးတွေရွှေခုံမော့တင်ချလဲရတယ်လေကုန်မနေရတာပေါ့ခုံမော့ကိုတင်ချလိုက်ခါကြီးတွေကုန်နေရလိမ့်မယ်အေးခုံတွေကိုရှစ်ဆွဲလိုက်ကိုနားဆွဲလိုက်အဲတိုင်းချကဲကဲလိုက်ဆိုရှင်ဖေယဖေယတပည့်တော်တို့သည်ဗုဒ္ဓမြတ်စွာသာသနာတော်မြတ်ကြီးဓမ္မဝိနည်းအဆုံးမတရားတွေတိတ္တမြတ်ပွားစေရန်ရှိတန်ကြပါသောကြောင့်ဓမ္မသာယသာသနာစင်တာကျောင်းတိုက်အတွင်း၌သရင်သုံးတော်မူကြသောသံဃာတော်ရှင်မြတ်တို့အားတနေ့တာဆွမ်းလူကိုလူတန်းပါကုန်၏ရှင်ဝဲဖြစ်ပွားအာရဏများကိုမြတ်ဖရာ၏သာသနာတော်တွင်သို့ဝင်ရောက်လျက်ဓမ္မဝိနည်းဓမ္မအမွေကိုခံယူစေရန်သင်္ကန်းတပိတ်ပရိက္ခရာတို့ကိုလှူဒန်းလျက် ရှင်ပြုခြင
်
းအလှူတော်မင်္ဂလာကိုဆောင်ရွက်ကြပါဘာကုတ်ဤအလှူမင်္ဂလာပွဲသို့ကြောက်ရွံ့ချင်းမြောက်တော်မူကြသောသံဃာတော်ရှင်မြတ်တို့ဤရှင်မြတ်မောင်၌တရဏဂုံသီလကိုစောင့်တည်ကြပြည်လင်တရားဓမ္မကိုနာယူကြပါကုန်၏သံဃာတော်ရှင်မြတ်တို့အားသင်္ကန်းစားရှိသောတတ္တပဝုထုလူဝဲစုစုတို့ချင်းပူဇော်ကြပါကုန်၏သာသနာ့ဝဲဝင်တိရရှင်ဆရာတို့အားလူတန်းပါကုန်၏သံဃာတော်ရှင်မြတ်တို့၏ပစ္စည်းလေးပါလို့ငါဝုထုငွေတို့မှာဖြစ်ပေါ်လာသောအလိုရှိရာပစ္စည်းလေးပါကိုလူတန်းပါကုန်၏တရားတော်မြတ်ကိုပူဇော်သောအဖြစ်ဓမ္မပူဇာဝုထုငွေတို့မှဖြစ်ပေါ်လာသောပစ္စည်းလေးပါကိုလူတန်းပါကုန်၏ဆံစံခဲဝဲဘောစဉ်ချွတ်ချင်းရတာချာပြတို့ကိုစက္ကပါကုန်၏အပရိဒအပေါင်းတို့အားချွေးမွေအခဏ်ညပါကုန်၏ယနေ့ယခုအထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်စေရနာတိနိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှု၏ဖို့ပါကကိုအမိအဖာအဖို့ဖွာဆွေမျိုးညတိတို့အားကုသိုလ်အမြဝေငှပါကုန်၏တပည့်တော်တို့နေထိုင်ရာအယထာနာတို့၌ရှိကြကုန်သောနတ်ပေါင်းတို့အားကုသိုလ်အမြဝေငှပါကုန်၏ဤကျောင်း၌အတွင်၌ရှိကြကုန်သောနတ်ပေါင်းတို့အားကုသိုလ်အမြဝေငှပါကုန်၏သာသနာတော်ဆောင်၌လောကဆောင်တ်တို့အာကုသိုလ်အမြဝေငှပါကုန်၏31ဘုံကျင့်ဤကုန်သောလုံးစုံများစွာတတ္တဝါတို့သည်ကုသိုလ်အမြကိုစီရကြကုန်သည့်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည
ဆက်လက်၍ခန္ဓာစီစဉ်ရအလှူတကာဦးနေဝင်အောင်အလှူတကာမှဒေါ်ကြော့ကြော့ဝင်တာမဝေယံဖုံးမြတ်တမီမပွင့်စန်နီစံ PIS International School မိသားစုတို့၏ရှင်ပြုနာတာအလှူတော်မင်္ဂလာခန္ဓာနှင့်မလိုက်မြို့နီဥခင်မောင်ဇ ก็ดอมิมะตัมมิดาสุโดอิตะนิดาสงสักกะจินตุรอเมงคลาคันนาอาเจโดศีลเสียรอพระเจ้าเนี่ยตะกว่าตางาโดศีตุมะมะติราศีเสียจีเสียลีเนี่ยเนี่ยไอ้เบ็ดตาปาวตุรอกาวนุเค้ามะยะนี่คันนาโกพุทธะทาตะนังสีระนไตตะตุต้องเจนยุโซยยุติเปดอมุจาบายันพระเบ็ดอยุเตซวาชอกทาปัญจาอะบาติพระ
Sira.